NLD အစိုးရတဲ့ဟာပြီးခဲ့တဲ့မတ်လ30ရက်နေ့ကစပြီးတော့နိုင်ငံရဲ့တာဝန်တွေယူခဲ့ပြီးတဲ့နောက်ပိုင်းပြည်သူ့အတွက်ရက်တရာစီမံချက်စရာကိုစတင်ခဲ့ပြီးအဲ့ဒီရက်တရာအတွင်းလှုပ်ဆောင်မဲ့ရည်မှန်းချက်တွေထဲမှာအလုတ်သမားရေးကလည်းအဓိကပါဝင်ခဲ့ပါတယ်။အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့ရက်တရာစီမံချက်ထဲမှာအလုတ်အကန့်ခွင့်လန်းရရှိရေးအလုတ်သမားတွေရဲ့ကျွမ်းကျင်ဖွံ့ဖြိုးတိုးတက်ရေးတွေနဲ့အတူအလုတ်သမားရေးရာကိစ္စရပ်တွေကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်ဖို့အပြင်ရွှေပြောင်းအလုတ်သမားရေးရာတွေကိုလည်းလှုပ်ဆောင်သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်။အလုတ်သမားလူတွေအနေနဲ့လည်းနှစ်ပေါင်းများစွာဆုံးရှုံးနေကြတဲ့သူတို့ရဲ့အခွင့်အရေးတွေအတွက်မျှော်လင့်နေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိတော့ဆက်ယုံအလုတ်ယုံတွေမှာအခက်အခဲတွေအများကြီးကြုံနေရသေးပဲလို့ပန္နာချီမြင့်နဲ့အထက်ဆက်ယုံကအလုတ်သမားအဖွဲ့အစည်းတည်ရဲ့အတွင်းရေးမှူးမဇာကြီးဝင်းကပြောပါတယ်။
ခုလုံသမားတွေကိုဒီအလို့ရှင်ကဥပဒေနဲ့လှုပ်ချုပ်တာတွေခုပြိဿရုံမှာကြုံရတယ်နောက်တစ်ခုကကျတော့ဒီလုံသမားတွေအတွက်ဝတ်တလန်ပေါ့နော်ဒုက္ခကြွန့်ချင်းကြီးတွေဘာတွေဆိုဒီမားတွေမှာဘာမှမရှိဘူးစိုးစိုးကဘာလဲဆိုတဲ့ခါကျလွှဲပြောင်းခံနေဖြစ်တဲ့အတွက်လုပ်ငန်းခွင်နဲ့အင်ညာတွဲရဖြစ်တဲ့အများနဲ့အင်ညာတွေကချင်းတောက်ချင်းခံနေရတယ်ဒီကမင်းလုပ်ငန်းဘဝအမခံချက်တွေကြောက်ဆုံးနေတယ်
တနင်္ဂနွေလုံးမှာရှိတဲ့အလုသမားတွေအားလုံးအတွက်တနေ့လောက်ခလာစာကိုကျပ်3600ထားဖို့အတွက်ပြီးခဲ့တဲ့နှစ်စက်တင်ဘာလကသဘောတူခဲ့ကြပါတယ်ဒါပေမဲ့အခုတော့ထပ်မံတိုးမြင့်သွားဖို့အတွက်အမျိုးသားလွှတ်တော်ရဲ့ပြည်ရင်းပြည်ပအလုပ်သမားရေးရာကော်မတီကစီစဉ်နေပါတယ်။အခုဆိုရင်တနေ့တခြားတက်လာနေတဲ့ကုန်စည်နှုန်းတွေကြောင့်အလုပ်သမားတွေရဲ့စားဝတ်နေရေးဘဝရည်တည်ရေးဟာခက်ခဲလွန်းလှတယ်လို့လည်းမတ်စာကြီးဝင်းကပြောပါတယ်။
ခုပို့ဆိုတာပေါ့ရှင်အမေဆုံးလောက်ကလာစာနေနေပဲကုမ္ပဏီကပေးထားတာเนาะလက်ရှိမှာကုန်စည်နှုန်းကခက်ခဲတယ်ပြီးတော့အစ်ကုန်စည်နှုန်းကလက်ရှိရတဲ့လောက်ရတဲ့အလုံးနဲ့ဒုက္ခလာစာနေဆိုဘလို့မှမမြတ်တဲ့နေသားမျိုးတွေဖြစ်နေတယ်ပေါ့ဒီကြားထဲမှာမှကုမ္ပဏီကဥပဒေနဲ့ချုပ်တာတွေခံရတော့အပြင်မှာလည်းရှောက်လို့ကဒီတက်ဒီရနေအဆင်မပြေအဲ့လိုဒုက္ခတုခစီးပွားရေးမပြေလည်တဲ့ဒီခုနအမခံချက်တွေဘဝညှော်လင့်ချက်တွေပါပျောက်ဆုံးနေရတဲ့အနေအထားတွေပါဖြစ်နေတာ
နေဆုံးလုခအဖြစ်တနေ့ကျပ်3600ကိုတတ်မှတ်ပေးလိုက်ပြီမဲ့အလုရှင်တွေကအလုသမားတွေအားလုံးကိုဒန်းတူလုခပေးတာကြောင့်လုသက်များသူတွေကျွမ်းကျင်သူတွေနဲ့အချိန်ပိုကြီးဆိုတာတွေမရှိတော့လို့ခက်ခဲနေကြပြီးအလုရှင်နဲ့အလုသမားကြားလုခလာစာပြဿနာတွေကလည်းပြန်လည်ပေါ်ပေါက်လာခဲ့တယ်လို့ဆန္ဒပြပွဲတွေကလည်းဆက်ပြီးတော့ရှိနေကြတာဖြစ်ပါတယ်အထူးသဖြင့်ကတော့အလုသမားတွေရဲ့လုခလာစာကိစ္စနဲ့အခွင့်အရေးအပြင်အလုသမားတွေရဲ့လုပ်ငန်းခွင်အတွင်ဖွံ့ဖြိုးတိုးတက်ရေးစရနဲ့ပတ်သက်လို့ဘာမှပြောင်းလဲတာမရှိသေးဘူးလို့88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလို့အဖွဲ့အစည်းကအလုသမားရေးရာဆောင်ရွက်နေသူမတ်မမဦးကလည်းထောက်ပြပါတယ်
။လက်ရှိအလုသမားတွေဖြစ်နေတာကတော့အရင်အစိုးရလက်ထက်ကပုံပြန်အတိုင်းပဲပေါ့နော်။လူအားကတွေကောင်းမှုဖြတ်ခံရတယ်။အချိန်ပိုခိုင်းပြီးတော့ပေါ့နော်။အချိန်ပိုချိန်မပေးတာတွေလည်းရှိတယ်။တချို့နေရာတွေမှာဆိုလို့ရှိရင်အလုကိုခိုင်းတယ်ခိုင်းပြီးတော့လုခလာစာမပေးဘဲနဲ့တိုင်တိုင်ပြန်တိုင်ဆိုတဲ့ပုံပြန်မျိုးတွေလုပ်ငန်းရှင်ဘက်ကလွတ်တာတွေရှိတယ်။ချေကလာက3600တတ်မှတ်ပြီးတဲ့နောက်ပိုင်းမှာလုပ်ငန်းရှင်တွေကစက်ယုံတွေပိတ်ပြီးတော့ပြန်သွားတာတွေရှိတယ်လို့အလုပ်သမားတွေကိုအသိမပေးဘဲနဲ့ပေါ့နော်စက်ယုံပိတ်ပြီးနေရာရွှေ့တာတွေအဲ့လိုမျိုးပြဿနာတွေကတော့ရှိတယ်အစိုးရအနေနဲ့ကလည်းဒီအလုပ်သမားရေးမှာပေါ့နော်ဖြစ်ရှင်းဆောင်ရွက်တဲ့နေရာမှာကျွမ်းကျင်မှုအားနည်းနေတယ်ပြောမယ်ဆိုလို့ရှိရင်တော့တခိုင်းကအလုပ်သမားတွေဆန္ဒပြတဲ့ကိစ္စမှာလည်းကြည့်ရောက်ရောက်ဖြည့်ရှင်းဆောင်ရွက်မှုမပေးနိုင်တဲ့အပြင်အလုပ်သမားတွေထောင်ကျသွားတဲ့အဆင့်ထိဖြစ်သွားတာတွေကရက်လက်ကောင်းတွေမဟုတ်သေးဘူးလို့ကျွန်မမြင်တယ
်။လက်ရှိကြုံနေရတဲ့အလုပ်ရှင်အလုပ်သမားဥပဒေတွေကိုပြင်ဆင်တတ်မှတ်ပေးဖို့တောင်းဆိုနေကြတာတွေရှိပြီးနိုင်ငံမှာပြဋ္ဌာန်းထားတဲ့အလုပ်သမားတွေနဲ့ပတ်သက်တဲ့ဥပဒေတွေဟာလည်းပြင်ဆင်ဖို့တင့်တယ်လို့လည်းမတ်မမဦးကပြောပါတယ်
။ဥပဒေ78ခုရှိတယ်ပေါ့နော်။အဲ78ခုမှာ78ခုလုံးကတင်ရမလို့ကိုဖြစ်နေတယ်။ထူလုံရေးဥပဒေမှာလည်းဒါလိုအပ်ချက်တွေရှိနေတယ်။လုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးလုပ်ငန်းခွင်ထိခိုက်မနာမှုလော်ဂျစ်စသည်ဖြင့်ပေါ့နော်ဒါတွေကအများကြီးတင်ရမယ့်ဟာတွေအများကြီးပဲ
။အစိုးရဘက်ကအလုပ်သမားရေးကိုဖြည့်ရှင်းနိုင်ဖို့အတွက်ဘလို့စီစဉ်ဆောင်ရွက်နေတာရှိပါသလဲ။မကွေးတိုင်းဒေသကြီးကအလုပ်သမားရေးရာနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့ဝန်ကြီးဦးနေမျိုးကျော်ရှင်းပြတာကတော
့လက်ရှိဒီအလုပ်ရှင်နဲ့အလုပ်သမားကြားမှာဖြစ်နေတဲ့ပြဿနာတွေကိုအစိုးရတိုင်တွယ်တဲ့အခါမှာဒီဥပဒေပိုင်းဆိုင်ရာရတတ်မှတ်ထားတာဒီဒီကောက်ချက်ဆွဲထားတာဒီလွဲနေတာဒီဥပဒေပိုင်းကိစ္စလေးတို့ဒီလစာကိစ္စတွေမှာလည်းအငင်းပွားမှုကိစ္စတွေရှိတာမျိုးတွေကတော့ဖြည့်ရှင်းရတာအခုချိန်မှာအတော်ကိုပြင်မွေ့ညင်သာစွာဖြည့်ရှင်းရတဲ့အနေအထားမျိုးရှိပါသေးတာအဲ့လိုအခြေအနေမျိုးတွေကတော့အစိုးရကအလုံးမဖြည့်ရှင်းနိုင်သေးဘူးလို့ပြောမယ်ဆိုရင်လည်းဒါဝန်ခံရမယ့်ကိစ္စဖြစ်ပါတယ်ဘာလို့တော့လဲပဲဒီအစိုးရကဒီခုဆိုရင်ဒီမိနစ်မှုနယ်မှုကိစ္စတွေနဲ့ဆက်ဆက်ပြီးတော့ဒီလမ်းပွင့်အောင်ထူထောင်နေတဲ့ကာလအထက်မှာလည်းပြီးခဲ့တဲ့ကာလတွေရဲ့ပြဿနာတွေကိုပုံနဲ့ကျင်းတဲ့ကိုပဲကျွန်တော်တို့မှာအမိုက်ပုံတစ်ပုံလို့ဖြည့်ရှင်းနေရတဲ့အနေအထားမျိုးအပါအဝင်ခုလက်ရှိပြည်သူတွေကိုနိုင်က6လလောက်ကြာပြီဖြစ်တော့လည်းပဲတချို့ infrastructure တွေကအများကြီးမမြင်တွေ့ရသေးတဲ့အတွက်အားမလို့အားမရဖြစ်နေတဲ့ဒီစိတ်ကွာမှုတွေကြားထဲမှာလူ့သမားမှုရဲ့အခြေအနေကိုကျွန်တော်တို့နားလည်ပါတယ်သို့တော်လည်းပဲ6 Juan Song Yan is a Kalama, Suya will be Pugong Song Yapi, Nale Muli Pitau, Diga Ave, Nale Mushishine, Go Kun Yi will do down in Down in Down in Go Lujine Suya, Go Gaga Bim, Suya Diakuda, Yang Pandibuko, that our Lotro Alum would die doing it.
Tagara Makui Dainty Tajiga, a load the money, Louis Mujija, Wenji Tanaya, Wenji, Uni Mujo, Jobiake Ravashe, a load the Mari Begaro, Suya de Letterma, a coaching tea, a load the Marine better de Pietanarigo, Pile Alma Pierce, behind.
ဒီဘူးဆိုပေမဲ့လူတို့ယုံကြည်အားကိုးရတဲ့အစိုးရမှသူတို့ရေးဟာပြေလည်လာဖို့အတွက်မျှော်လင့်ယုံကြည်အားထားနေစေပဲဖြစ်တယ်လို့ပန္တာချီမင်းနဲ့အထယ်ဆက်ယုံကအလုသမားကောင်းဆောင်မဇာကြီးဝင်းကဆိုပါတယ်။ပြောင်းလဲတစ်ခုကိုညီမတို့ကိုယ်တိုင်လူချင်းနဲ့အနေဒီပြောင်းလဲချင်းတဲ့မျိုးဆိုတဲ့အတိုင်းငါတို့မဒီခဲ့ကြတယ်။ဒါပေမဲ့လည်းလက်ရှိအနေထားမှာပြောင်းလဲဟိုတိတိပါကြီးတော့ပြောင်းလဲပ ये सोया लच्छा का लच्छा नीने कितना वहाँ पांच चार गांव शेन यारे निथारी चिड़ो लोटमाई मारो चिड़ी नीन जो सांभी हुआ दरोसे लड़ो नी मारो आने नी मारी रे अभी मैंने धारे चे यूपी रो तो बिगुले निभारो टांग सो जाया में बिरो ले यो लच्छा जाऊँगी बिरो ने मैंने नीन या बिरो जमा नीने जो चिमा
တကယ်တော့မြန်မာနိုင်ငံအတွက်အလုံသမားရေးလို့ဆိုတဲ့အခါမှာပြည်တွင်းမှာသာမကပြည်ပကိုရောက်နေကြတဲ့ရွှေပြောင်းအလုံသမားတွေအတွက်လည်းအခက်အခဲနဲ့ပြဿနာတွေဖြစ်ရှင်းဆောင်ရွက်စရာတွေအများကြီးရှိနေတာပါမြန်မာနိုင်ငံမှာအလုံသမားတွေဟာဆန္ဒပြကြလှုပ်ထွက်ကြဆိုတဲ့အခြေအနေတွေနဲ့အတူလုပ်ငန်းရှင်တွေဟာလည်းစက်ရုံတွေပိတ်လိုက်ရတယ်ဆိုတဲ့အလုံရှင်အလုံသမားကြပြဿနာတွေဟာမပြေလည်သေးတဲ့အခြ